စစ်ရေးပဋိပက္ခတွေမတည်ငြိမ်နိုင်သေးတဲ့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်စံကိုးတောင်ကျေးရွာဘက်မှာတော့ဒီကနေ့မြမတက်မတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ရွာသားတွေနေရက်ကနေစွန့်ခွာပြီးတော့စစ်ဘေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်မြမစစ်တပ်ရဲ့ပြောခွင့်ရကတော့ဒီကိစ္စကိုသူမသိရှိသေးဘူးလို့ပြောဆိုထားပြီးတော့ရသေးတောင်မြို့နယ်အငူမော်မောင်နှောကားလမ်းဘက်မှာဒါမနေ့ညနေတုန်းကမိုင်းမုံတချို့ကိုရှာတွေ့ခဲ့လို့ဖောက်ခွဲဖျက်ဆီးခဲ့ရတာရှိတယ်လို့ပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဒီကနေ့မနေ့ဘူရီတောင်မြို့နယ်စံကိုးတောင်အုပ်စုနယုံတောင်ကျေးရွာဘက်ကိုတပ်မတော်ကနေလက်နက်ကြီးလက်နက်ငယ်စင်နဲ့ပစ်ခတ်နေမှုကြောင့်ရွာသားတွေထွက်ပြေးနေရတယ်လို့စံကိုးတောင်ရွာသားဦးကျော်လှကပြောပါတယ်
ကျွန်တော်ကအစိုးကြီးကတော့တက်ကအကြောင်းသားလမ်းတော့ရှင်ရလမ်းတော့ပြီးတော့တိုက်ခဲ့
ဆံကိုးတောင်ရွာသားတွေဟာစီရီတောင်ကျေးရွာဘက်ကိုတင်းချောင်နေရတယ်လို့စီရီတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးကျော်တန်းကပြောပါတယ
်ဆံကိုးတောင်ရွာဘက်ကတိုက်ဆန့်ကြရတယ်လေကျွန်တော်ရွာသားတွေကကျွန်တော်စီရီတောင်ကိုပဲစီရီတောင်ကနေစခန်းကိုပဲကျွန်တော်ဆောက်ရှိလာကြတာပါဟိုစိတ်တော်ကြီးတောင်းနဲ့ငွားရနဲ့ကျေးရှိတယ်
ဆံကိုးတောင်နှယုံတောင်ချစ်ရှားတောင်စတဲ့ရွာသား1500ကျော်ဟာစီရီတောင်စစ်ဆောင်စခန်းမှာခိုးလုံနေကြရပြီးစားတောက်ရေးအတွက်လူမှုကူညီရေးအဖွဲ့တွေကလည်းကူညီပေးဆောင်နေပေမဲ့ရေရှည်အတွက်အခက်တွေ့နိုင်တဲ့အခြေအနေမှာရှိနေပါတယ်။ဘူရီတောင်မြို့နယ်အတွင်းမှာဒီကနေ့တိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲတပ်မတော်ဘက်ကတော့တစ်ဖက်တည်းပစ်ခတ်နေတယ်လို့ရခိုင်တပ်တော်အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
ဘူတီတောင်မြို့နယ်ချင်းမှာလည်းအဲ့ဒီနွားယုံတောင်တို့စံကိုးတောင်တို့ဥယျင်တာတို့အဲ့ဒီကြတွေကိုဗမာစစ်တပ်ကလည်းနေကြီးကဖြစ်နေကြကြ။ဘာမှတိုက်ပွဲဖြစ်တာမရှိပါဘူးအဲ့ဒီနေရာတွေမှာ။ဟိုတိုက်ပွဲဖြစ်တာမရှိသေးနဲ့ဗမာစစ်တပ်ကတက်သိနေပြီးတော့အကြောင်းမေးဖြစ်နေကြ။ဒါပြည်သူလူထုတွေကလည်းတော့မနေနိုင်အောင်လုပ်တာပဲ
။မြန်မာစစ်တပ်ပြောခွင့်ရဗိုလ်မှူးချုပ်ဆွန်မင်းထွန်းကတော့ဘူတီတောင်မြို့နယ်အတွင်းဒီကနေ့ပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောပါတယ်။ဒါပေမဲ့လည်းရတိတ်တောင်မြို့နယ်အငူမော်ကျေးရွာကားလမ်းမှာတော့မင်းညနေပိုင်းကမိုင်းပုံလူချုပ်ရှာဖွေတွေ့ရှိခဲ့တာကြောင့်ဖောက်ခွဲဖြစ်စီခဲ့ရတဲ့ကြောင်းတပ်မတော်သတင်းမှထုတ်ပြန်ရေးဖွဲ့အတွင်းမူဘူမှုချုပ်စွန်မင်းထွန်းကပြောပါတယ
်မင်းကအငူမော်နဲ့ထောင်တော်နဲ့အဲမှာတော့ကျွန်တော်တို့ဟာမိုင်းရှာဖွေတွေ့ရှိရရမိုင်းကျွန်တော်တို့လည်းမသိငါရတွေ့တယ်မလို့ကျွန်တော်တို့ဖောက်ခွဲဖြစ်စီလိုက်တာရှိတယ်မင်းကညနေ3:00လောက်မှာခိတ်ခိုင်းမှုမရှိပါဘူးဗျအဲဒီမှာဘမူပိုင်းလေးလုံးကျွန်တော်တို့တွေ့တယ်အဲဒါဖောက်ခွဲဖြစ်စီလိုက်တာဘူဘွဲဝါလက်ချက်လို့တော့ကျွန်တော်တို့ဆိုခဲ့ရတာ
အငူမော်ကျေးရွာသားတွေကတော့သာဟာဘုံပေါက်ခွဲတိုက်ခိုက်မှုဖြစ်တယ်လို့ယူဆနေကြပြီးဒီပေါက်ခွဲမှုကြောင့်စိုးရိမ်စိတ်နဲ့ဘုံကြီးကျောင်းတွေမှာခိုလုံနေရတယ်လို့အငူမော်ကုန်းတန်းကျေးရွာအုပ်ချုပ်ရေးမှူးဦးမောင်သန်းထွန်းကပြောပါတယ
်ရွာသားလူတွေကတော့ညတော့ကကြောက်တော့ဘုံကြီးကျောင်းမှာအကြရတဲ့မိန်းမတွေတော်တော်များများဘုံကျောင်းတွေမှာအကြရတယ်လို့ပြောတာပဲ
ဒီခိုင်ပြည်နယ်အတွင်းမှာမြမသမတော်နဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်ပြီးအရသာတွေထိခိုက်ဒေဆုံးမှုတွေကလည်းများပြားလာနေသလိုစစ်ဘေးရှောင်ရွာသားတွေကလည်းတိုးပွားလာနေပါတယ်။မြဝူသမြို့နယ်ထဲမှာစစ်ရှောင်စခန်း40ခုရှိနေပြီးစစ်ရှောင်လူဦးရေကလည်းသသောင်းကျော်ရှိနေပါတယ်။ရခိုင်ပြည်နယ်ငားမြို့နယ်နဲ့ချင်းပြည်နယ်ပလဝါမြို့နယ်တွင်မှစုစုပေါင်းစစ်ရှောင်ဦးရေ3000ကျော်ရှိနေပြီးဒီစစ်ရှောင်တွေကူညီပေးဆောင်ရေးမှာအာဏာပိုင်တွေကလည်းကန့်တတ်ထားတဲ့အခြေအနေကြောင့်ရေရှည်စားတောက်နေထိုင်ရေးအတွက်အခက်တွေ့လာနိုင်တယ်လို့စစ်ရှောင်ကူညီပေးရေးဖွဲ့တွေကပြောပါတယ်ခင်ဗျာ။